American နိုင်ငံရေးအကြောင်းသိကောင်းဆရာကိုကိုသိန်းထိုင်ဦးကတင်ပြသွားတာပါရှင်။အခုတခါမှာတော့ထုတ်လုပ်သူကိုအောင်နဲ့အတူကိုသားညွန့်ဦးစီစဉ်နေဆက်တဲ့ဒါရိုက်လေးလိုက်ဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီရှင
်။မြန်မာဗကမြအင်္ဂါနေ့ညပိုင်းဒါရိုက်လေးလိုက်စီစဉ်ကနေပြီးကြိုးစားရတယ်။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ NLD အစိုးရလက်ထက်ကာလုံရဲ့အခန်းကဏ္ဍပါ။ကာလုံလို့ခေါ်ကြတဲ့အမျိုးသားကာကွယ်ရေးနဲ့လူညွန့်ကောင်စီရဲ့ခံကဏ္ဍကိုချက်ထင်ပြင်ဆင်ဖို့ဆိုပြီးတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးအစိုးရချက်တွေလွှတ်တော်မှာရှိနေသလိုပဲလက်ရှိအစိုးရလက်ထက်မှာကာလုံမခေါ်နိုင်တဲ့အပေါ်မှာတက်မတော်ဘက်ကလည်းဝေဖန်ပြောဆိုတာတွေရှိနေပါတယ်။ဒါကြောင့်မလို့အမျိုးသားကာကွယ်ရေးနဲ့လူညွန့်ကောင်စီနဲ့ပတ်သက်လို့လက်ရှိ NLD အစိုးရရဲ့သဘောထားနဲ့ဒီကောင်စီအစည်းအဝေးခေါ်ယူမှုလိုအပ်ချက်ရှိမရှိဆိုတဲ့ကိစ္စကိုကျွန်တော်တို့ဒီနေ့ဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှုတ်ရှိပါတယ်။ပထမတူကတော့ပြောင်းစုကြံ့ခိုင်နေတဲ့ဖူပြိုးရေးပါတီရဲ့ဒီပြည်သူ့လွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဦးမောင်မြင့်ဖြစ်ပါတယ်ခင်ဗျာ။နောက်တူကတော့ဒင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်။နှစ်ဦးစလုံးလီလိုက်ပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးဦးမောင်မြင့်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဦးမောင်မြင့်ကြားပါလားခင်ဗျာ
။ကြားပါတ
ယ်။ဟုတ်ကဲ့။ကျွန်တော်အရင်ဆုံးမေးချင်တာကတော့ပြောရမယ်ဆိုလို့ရှိရင်ဒီကာလုံနဲ့ပတ်သက်လို့ပြင်ဆင်ရေးဆိုပြီးချက်ပေါ့နော်။ကြံ့ခိုင်ရေးပါတီနဲ့တက်မတော်ဘက်ကနေပြီးတော့ဆူတင်သွင်းထားတာရှိပါတယ်။အဓိကကျွန်တော်တို့သိထားရတဲ့အချက်အရဆိုလို့ရှိရင်တော့ကာလုံကိုပုံမှန်ခေါ်ဖို့ရယ်နောက်တစ်ခုကလွတ်တော်ဖြတ်သိမ်းဖို့နိုင်ဖို့အတွက်ကာလုံကနေပြီးတော့အကြံပြုခွင့်ပေါ့နော်ဒီလိုဟာမျိုးတွေပါလာတယ်အဲ့တော့ကျွန်တော်သိချင်တာကဒီအဆိုပြုချက်ကဘလို့ရွေချက်နဲ့ပြုတာလဲဒါကတက်မလို့ရဲ့ခံခံနာကိုပုံပြီးတိုးချဲ့ခြင်းတဲ့သဘောလားဥမောင်မြဲအမြင်အရင်ဆုံးသိချင်ပါတယ်ခင်ဗျအ
ဲကျွန်တော်ဘူးလေးဝေခံမယ်ဆိုလို့ရှိရင်တော့အဲ့လိုအဆိုပြုတယ်ဆိုတော့ကျွန်တော်မသိဘူးဗျာ
အဲ့တော့ဒီအဆွေပြူတဲ့အပေါ်မှာကျွန်တော်သိထားလောက်ကြန့်ခိုင်ရေးပါတီကလည်းပါတယ်တက်မတော်ကလည်းပါတယ်အဲ့တော့ဒီအဆွေပြူနဲ့ပတ်သက်လို့ဥမောင်မြင့်ရဲ့သဘောထားဘယ်လိုရှိလဲခင်ဗျအ
ဲနံပါတ်၁ကကျွန်တော်ဖြေခဲ့တယ်လို့ပဲအဆွေပြူတဲ့ထဲမှာဟိုတော့လက်မှတ်ထိုးရတဲ့လူရှိတာကိုလက်မှတ်ထိုးရတဲ့လူတွေကမှဖတ်ရတာဗျကျွန်တော်ကလက်မှတ်ထိုးတဲ့ထဲမှာမပါတဲ့အခါကျတော့ကျွန်တော်ဖတ်လည်းမဖတ်လည်းရဘူးဒီဘုံအားဖြင့်ပြောရမယ်ဆိုလို့ရှိရင်တော့ယူရတော့ဝေခံတာပါကျွန်တော်မသိဘူးဗျအဲ့ဒါတော့
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်ပါတယ်ခုနကဒီကာလုံကိုလက်ရှိအစိုးရလက်ထက်မှာဟိုလုံးဝတခါမှမခေါ်နိုင်သေးဘူးပေါ့နော်ဟိုတနည်းပဲတက်မလို့စဉ်းစားရှင်းလင်းပေါ်မှာပြောသွားပါတယ်ခင်ဗျာအဲ့တော့တက်မဘက်ကလည်းဒါကိုပုံမှန်လို့ခေါ်စီခြင်းနဲ့ပုံစံမျိုးသူတို့ပြောသွားပါတယ်အဲ့တော့ဒီကာလုံမခေါ်နိုင်တဲ့အခြေအနေနဲ့ပတ်သက်လို့ဥမောင်မြင့်နေနဲ့ဘယ်လိုမြင်လဲဒါတကယ်ထိခိုက်မှုရှိလားတက်ရောက်မှုရှိလားဒီအုပ်ချုပ်ရေးလုပ်ငန်းစဉ်တွေအတွက
်ဟိုကာလုံကတော့ကျွန်တော်တို့ပြည်သူ့အခြေခံဥပဒေရဲ့အခန်းငါပေါ့ဒီပုံမှန်၂ရက်တက်မှာအဖွဲ့ဝင်ဆက်သွယ်မှုနဲ့ဖွဲ့ထားတာပေါ့ဗျာအဲ့တော့ကျွန်တော်ကဒီဥဒိသိသမရတာဝန်ယူတဲ့အချိန်တုန်းကအစိုးရအဖွဲ့မှာကျွန်တော်ကနိုင်ငံရေးဒုတိယဝန်ကြီးတာဝန်ဆက်ယူရပါတယ်။ယူရတော့ကာလုံဆိုတာကိုကျွန်တော်မှတ်မိသလောက်ဆိုလို့ရှိရင်ဒါဧပြီလတကြံပြီးမှစခေါ်ရလို့ကျွန်တော်မှတ်မိတယ်။ပထမဆုံးခေါ်တဲ့ကာလုံမှာတော့ကျွန်တော်ဒုတိယဝန်ကြီးဖြစ်လို့ကျွန်တော်အဖွဲ့ဝင်နဲ့မဖြစ်တဲ့အတွက်ကျွန်တော်တက်မတက်ခဲ့ရဘူး။ဒါပေမဲ့ဒုတိယကြိမ်လုပ်တဲ့ကာလုံကစပြီးတော့မှကျွန်တော်နိုင်ငံရေးဝန်ကြီးဌာနမှာတောက်လျှောက်နေတဲ့ကာလတစ်ချောင်းလို့ကျွန်တော်ကာလုံတက်ခဲ့တယ်။တက်ခဲ့တဲ့အခါကျတော့မြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်နေတဲ့ဒီကာကွယ်ရေးလူညွန့်ရေးကိစ္စတွေမတော်ဘူးပေါ့ဗျာ။ဒါနဲ့ပို့ပြီးတော့မှအရေးကြီးတဲ့စီးပွားရေးရအရေးကြီးတဲ့ကိစ္စတွေဆိုလို့ရှိရင်လည်းကာလုံကဆွေးနွေးတာရှိပါတယ်။ဒါကြောင့်မလို့ကာလုံကတော့နိုင်ငံတကာနိုင်ငံအတွက်ဟိုသူတို့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းပါဝင်တဲ့အတွက်ကြောင့်မို့လို့တကယ်တော့ဟိုလိုအပ်တဲ့မကင်နီဇမ်တစ်ခုပဲအဲ့တော့အသုံးချခြင်းအသုံးမချခြင်းကတော့ဒါအစိုးရအဖွဲ့ပေါ်မှာမူတည်ပါတယ
်ဟုတ်ကဲ့ကျွန်တော်အားနဲ့ပတ်သက်လို့ထပ်မေးချင်ပါတယ်မြို့သားလုံခြုံရေးကောင်စီလိုဟာမျိုးကတကယ်တမ်းပြောအမေရိကန်ပြည်ထောင်စုမှာလည်းရှိပါတယ်ဒါပေမဲ့ခုနပြောလို့အယက်သားအုတ်ချုပ်တဲ့ရွက်ောက်ခံအယက်သားကကုစရည်ကြီးအများစုပါဝင်တဲ့တစ်ဖက်ကဒီတက်ကဒီပူတွဲစီဥစီချုပ်ကအဖွဲ့လည်းပါပါတယ်ခင်ဗျာဒါပေမဲ့အခုမြန်မာနိုင်ငံကာလုံဖွဲ့စည်းပုံကြီးကတော်များများဝေဖန်အစိုးရကတော့မပြောသေးပါဘူးတော်များဝေဖန်နေကြတာက6ဦး5ဦးလို့သဘောမျိုးပေါ့နော်အဲတက်မလို့ဘက်ကကုစလေ6ဦးအောင်ရှိထားတယ်ဒါကြောင့်မလို့တက်မလို့ဘက်ကအသာစီးလို့ရတယ်အများစုလို့ဖြစ်နေတယ်ဒီအခြေအနေကြောင့်ဝေဖန်တာတွေရှိပါတယ်ဒါနဲ့ပတ်သက်လို့ဥမောင်မြပါများတုံ့ပြန်လို့ပါလေ
ဟုတ်ကဲ့ကျွန်တော်ဒီတစ်နှစ်ကျော်လောက်ပေါ့လေနိုင်ငံရေးဝန်ကြီးဌာနမှာဒုတိယဝန်ကြီးဖြစ်တဲ့ကာလုံတက်ခဲ့တဲ့ချိန်မှာတော့သူကအဲလူများကြီးမများကြီးတက်ဖက်ကများခြင်းအရက်ဖက်ကများခြင်းအဲ့ဒီစသည်အဲ့ဒါတွေကအဓိကမကြောက်ဘူးကြာအဓိကကတော့ကျွန်တော်တို့ကာလုံရဲ့လုပ်တဲ့သဘောတရားပါကာလုံမလုပ်ခင်မှာတစ်ရက်သမုနှစ်ရက်ကြိုပြီးတော့မှတက်ဆိုင်ရကျွန်တော်တို့ကာလုံထဲမှာပါတဲ့ဝန်ကြီးဌာနတွေကနေပြီးတော့မှဒီအဂျန်ဒါတွေကိုဆွေးနွေးပါမယ်ဆိုပြီးတော့မှအစိုးရအဖွဲ့ကိုတင်ပြရတယ်တမန်တော်ကိုတင်ပြရတယ်တမန်တော်ကအဲ့ဒါတွေ collect လုပ်ထားတယ်ပြီးတော့မှအစိုးရအဖွဲ့ဒီအစည်းအဝေးကာလုံအစည်းအဝေးစပြီဆိုတာနဲ့ကာလုံအစည်းအဝေးခန်းမှာလည်းတည်တတ်ရှိအဲ့ဒီအစည်းအဝေးစပြီဆိုတာနဲ့အစိုးရအဖွဲ့ရဲ့အတွေ့အမှုဖြစ်တဲ့ဒ ီညွှန်ချုပ်ကနေပြီးတော့မှသူကအဲ့ဒီအဂျင်နာတွေတိုင်းတော့ခေါ်တာပေါ့ဗျာခေါ်တဲ့အခါကျတော့အဲ့ဒီအဂျင်နာတွေတိုင်းပဲတော့သက်ဆိုင်ရာဝန်ကြီးဌာနကဆက်ပြီးဆွေးနွေးတာပေါ့ကျွန်တော်ဆိုလို့ရှိရင်လည်းနိုင်ငံရေးဝန်ကြီးဌာနဝန်ကြီးမရှိဘူးဆိုကျွန်တော်ဆွေးနွေးတယ်ဝန်ကြီးရှိရင်တော့ဝန်ကြီးဆွေးနွေးတာပေါ့အဲ့တော့အဲ့လိုမျိုးဆွေးနွေးကြတဲ့အတွက်ကြောင့်အဲ့ဒီအားလုံးကဒါဝိုင်းဆွေးနွေးကြပြီးတော့မှသူတို့ဖြတ်တာကတော့တမရကပဲဖြတ်လိုက်တာပဲအဲ့ဒါကိုကျွန်တော်မှတ်တမ်းတင်ထားတယ်အဲ့တော့ကာလုံရဲ့ဟိုဘာကောမလဲဒီအစည်းအဝေးမှတ်တမ်းဆိုတာလဲဆိုတော့သူကတော့တရားရှိပါတယ်။ဒါကြောင့်ဟိုတကယ်တမ်းပြောမယ်ဆိုလို့ရှိရင်တော့နိုင်ငံရဲ့အရေးကြီးတဲ့ကာကွယ်ရေးသူညိုရေးကိစ္စတွေကိုတည်င်းနေအကုန်လုံးစုံလုံးလေးနဲ့ပြင်ပြပြီးတော့မှအဲ့ဒီမှာကျွန်တော်တို့ကဟိုဆွေးနွေးဆုံးဖြတ်ကြတဲ့အတွက်ကြောင့်မို့လို့6 6ရောက်5ရောက်ဒီဟာကြံစည်မှာရှိပါအောင်။အဲ့တော့ကျွန်တော်ဖြည့်ဖြည့်တင်ပြရလို့ရှိရင်တော့ပထမပိုင်းကကျွန်တော်ကနိုင်ငံကြီးမှာအနေကြခဲ့တဲ့ခုနှစ်လောက်နေခဲ့တာဖြစ်ကြောင့်မို့လို့တတိယဒီဒုတိယဒီတက်တန်းမှာကျွန်တော်ကဥပဒေတည်းရဲ့ဒီကမ္ဘာတက်တန်းမှာလည်းကျွန်တော်တစ်နှစ်နေခဲ့ရတယ်ပြန်လို့ကျွန်တော်ဆက်ခေါ်တယ်ကျွန်တော်လည်း support လုပ်နေတာပေါ့ဗျာနောက်ပိုင်းကျတော့ပြန်ကြားရေးဝန်ကြီးနဲ့တွေ့တယ်ဆိုပြီးတော့မှကာလုံခွဲ့ရဲ့မဟုတ်ပေမဲ့ပြန်ကြားရေးဝန်ကြီးဦးကျော်ဆန်းကိုလည်းဖိတ်တယ်နောက်ပိုင်းကျတော့တခါရဲချုပ်တဲ့လူလာပဲဆိုရဲချုပ်ဦးကျော်ကျော်ထွန်းကိုလည်းဖိတ်တယ်အဲ့ဒါမလို့ဖိတ်ကြားလို့ရှိရင်တက်ရောက်လို့ရပါတယ်အဲ့တော့ဒီဟာကမဲခွန်းရနဲ့မဆိုင်ပါဘူးအဲ့တော့ဒီအကြောင်းအရာဒီပုံမှာအခုတိရဲ့မြင်တဲ့ဟာတွေကိုလည်းဝင်ရောက်ပြီးတော့ဆွေးနွေးလို့ရပါတယ်အဲ့တော့ဟိုတခါမှတော့ကျွန်တော်ရဲ့ဒီတွေ့ကြုံခဲ့တဲ့အချိန်မှာတော့မဲခွဲရဆိုတော့တခါမှတော့မရှိဘူးအဲ့တော့မဲခွဲရဆိုတာမရှိဘူးမဲခွဲရဆိုတာမရှိကြဘူးလို့6ရောက်ဖြစ်တယ်9ရောက်ဖြစ်တယ်ဆိုတာအဓိကအကြဘူးလို့ကျွန်တော်ဒီလိုပဲမြင်ပါတယ
်ဟုတ်ကဲ့ဒါနဲ့ပတ်သက်လို့တချို့ဒီဥပမာရခိုင်လိုကိစ္စမျိုးတွေပေါ်လာတဲ့ခါမှာကျွန်တော်တို့သတိထားမိလာတော့တော့ဒီလုံအမျိုးသားလုံခြုံရေးကိစ္စရဆွေးပြီးတော့သူစီဝေးခေါ်တယ်နိုင်ငံတော်ဆင်စီဝေးခေါ်ပါတယ်တခြားခုနကားလုံးအပြင်တခြားဝင်ကြီးတွေပါပြီးတော့တက်တာကျွန်တော်နှစ်ခါသုံးခါလောက်ကျွန်တော်သတိထားမိပါတယ်ဒါပေမဲ့ကားလုံးဆိုတဲ့နာမည်နဲ့ကားလုံးအစီဝေးကိုမခေါ်နိုင်တဲ့အခြေအနေမျိုးကတော့ဒီ NLD ဆူကလက်ထက်မှာလုံးဝမရှိခဲ့ဘူးလို့သိရပါတယ်ခင်ဗျာအဲ့တော့ဒီလိုမခေါ်နိုင်တဲ့အတွက်ကြောင့်မလို့ပဲအမျိုးသားလုံခြုံရေးနဲ့ပတ်သက်လို့တစုံတရာတက်ရောက်မှုတွေရှိနိုင်ပါလား
တော့အဓိကကတော့ဟိုကားလုံးမခေါ်ရမယ်လေကားလုံးထဲမှာပါတဲ့လူတွေနောက်တစ်ခါဟိုplus ထပ်ပြီးတော့မှဆို invite ပို့တယ်တော့ဖိတ်ကြားထားတဲ့လူတွေပါတယ်ဆိုတော့အစည်းအဝေးလုပ်တယ်ဆိုရင်တော့ဒီပုံအားဖြင့်တော်တော်နိုင်ငံတော်ရဲ့ကာကွယ်ရေးလူမျိုးကိစ္စတွေမှာဆွေးနွေးကြတယ်ဆိုလို့ရှိရင်ကောင်းပုံပါတယ်သို့တော့သူကဒီဖွဲ့စည်းပုံအခြေခံဥပဒေကပြဋ္ဌာန်းထားတာကကာလူငါသာလေသူကအာဏိသင်ရှိတယ်ဆုံးဖြတ်ချက်တွေရှိတယ်အဲ့တော့ကာလုံလို့မခေါ်ဘူးဆိုလို့ရှိရင်တော့အဲ့သူ့ရဲ့ဆုံးဖြတ်ချက်တွေဒီကာလုံရဲ့အာဏိသင်ကိုတော့အပြည့်အဝရလိမ့်မယ်ဆိုကျွန်တော်တို့ဒီလိုပေါ်ပြောလဲမှာ
ဟုတ်ကဲ့ကာလုံအာဏိသင်ဆိုတာဘယ်လိုသဘောလဲခင်ဗျာနည်းနည်းရှင်းပြလို့ရမလား
အဲ့တော့ကာလုံအာဏိသင်ဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပဲဆိုင်နေတယ်ကြာဖွဲ့စည်းပုံအခြေခံဥပဒေမှာတော့ तू ကဒီကာလုံကသူကလုံနိုင်တဲ့အချက်တွေရှိတာဟုတ်ဗျအဲ့တော့ဟိုကာလုံကလုံနိုင်တဲ့အချက်တွေရှိတယ်ဆိုကြမို့ဒီကာလုံကလုံနိုင်တဲ့အချက်တွေက तू ကဟိုအရေးပေါ်ဒီဘောကလာဆိုင်ရာပြဋ္ဌာန်းချက်များစွာသတ်ပြီးကျွန်တော်ဖွဲ့စည်းပုံချင်အမှုရဲ့အခန်းဆက်တင်မှာပါတယ်။အဲဒီမှာဆိုလို့ရှိရင်လေဟိုကာလုံကတာတည်းသူကပြဋ္ဌာန်းနိုင်တဲ့ခါတွေရှိတယ်။သမရကတည်းကလူလူမရတဲ့ခါတွေရှိတယ်။ကာလုံခေါ်ပြီးကာလုံကမပြဋ္ဌာန်းမရတဲ့ခါတွေရှိတယ်။အဲဒါမို့လို့အဲ့ဒီဟာတွေအပေါ်မှာသူတို့နည်းနည်းလေးအစိုးရအနေနဲ့လည်းကုန်စန်းဖြစ်တယ်လို့ကျွန်တော်တော့ယုံကြည်ပါတယ်။ဟု
တ်ကဲ့။အဲတော့
ဒီမြန်မာကကုသညွန်ကြီးကျွန်တော်ဖြည့်ဆွတ်တင်ပြချင်တာကဒီ Facebook Live ပေါ်မှာတော့တွေ့ကြရတော့ဗောဗျာ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကသူကနိုင်ငံရေးဝန်ထမ်းအနေနဲ့တက်ရမှာအဲ့တော့သူရဲ့ protocol ကနောက်ကျနေလို့ဒါတွေကတော့ကလေးကလားအတွေးခေါ်ပြီးပါ။ဒါမှအားဖြင့်ကျပိတဲ့မှာလဲတမရအထိကထိုင်တာပဲပြီးလို့ရှိရင်အတိုင်ပင်ခံကဒါဒုတိယနေရာထိုင်တာ။ဒါကြီးကကျွန်တော်တို့ကလူလဲမသိဘူးပြောစရာလည်းအကြောင်းမရှိပါဘူး။အဲ့တော့ဒီဟာကြတော့အဓိကမဟုတ်ဘူး။သို့တော့ကာလိုအပေါ်မှာလက်ရှိအစိုးရရဲ့သဘောထားကတော့ကျွန်တော်မြင်တာကတော့ကာလိုဆိုတဲ့ရန်တရားကြီးပြည်ပုံချေရဦးတွေစာအုပ်စိမ့်မှာပါတယ်။ဒါပေမဲ့အဲ့ဒီရန်တရားအဲ့ဒီမက်ကနီဇင်ကိုအပြေဝတော့မချနိုင်တာတခုတော့ကျွန်တော်ကစိတ်မကောင်းဘူ
းဟုတ်ကဲ့
ဒါပဲကျွန်တော်
ဟုတ်ကဲ့ဥမမကြီးလေလိုက်ပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်ကျန်တဲ့ပင်တိုင်းဆွေးနွေးတော့ဒီဖိတ်ခေါ်ကြပါလေကျွန်တော်ဥစီသူအောင်မြေဖိတ်ခေါ်ကြပါလေဥစီသူအောင်မြေခုနကဥမမကြီးပြောသွားတာလေကြားမိပါပါဥမမကြီးကလည်းရခင်ဦးသိန်းစစ်စိုးရလက်ထက်မှာကာလုံစီကူတွေမှာတက်ခဲ့တဲ့လူဆိုတော့သူပြောသွားတဲ့အထက်မှာတော့ကာလုံနဲ့ပတ်သက်လို့စိုးရင်စရာမလိုဘူးမဲခွဲမဲ့ဟာလည်းမဟုတ်ဘူးဒါပေမဲ့ခုနကပြောလို့ပေါ့ကာလုံကဆုံးဖြတ်နိုင်တဲ့ဖွဲ့စည်းပုံဆိုင်ရာအာဏိသင်တွေထိတိအောင်မလုပ်နိုင်ဘူးဆိုတဲ့ဟာဖြစ်ပါရှိပါတယ်တော့ဒါနဲ့ပတ်သက်လို့အခုလွှတ်တော်မှလည်းဒီကာလုံနဲ့ပတ်သက်လို့ပြောနေတယ်တမရဘက်ကလည်းပြောနေဒီပေါ်မှာဦးစီစောင်မြင့်ရဲ့အမြင်ကိုကျွန်တော်ရေလုံးသိချင်ပါတယ
်ပထမတစ်ခုကအခုဒီကာလုံကိုဖွဲ့စည်းပုံအခြေခံဥပဒေထဲမှာထည့်ထားတာပေါ့နော် ထည့်ထားတဲ့ခါကျတော့အခု NLD အစိုးရကဒီကာလုံအစည်းအဝေးကိုမခေါ်ဘူးဒါပေမဲ့ကာလုံအစည်းအဝေးနဲ့အလားတူလည်းတူလိုက်တယ်ပို့ပြီးတော့မှပြည်စုံလဲအခုတော့ကိုတားကြီးကိုပြောတဲ့ထဲမှာပါတယ်အစိုးရအဖွဲ့ရောသမ္မတရောအကုန်လုံးတက်တော့ကပ်ပြီးဒီကြောပါတယ်အစည်းအဝေးကိုခေါ်ပြီးတော့မှအလုပ်လုပ်ခဲ့တာတွေလည်းရှိတယ်အဲ့တော့ကာလုံအစည်းအဝေးတော့မခေါ်ဘူးပေါ့နော်အဲ့တော့မခေါ်တဲ့ဟာနဲ့ပတ်သက်ရင်ကျွန်တော် NLD မဟုတ်တဲ့ခါကျတော့ NLD ကဘာလို့မခေါ်လဲဆိုတာကတော့ဒါ NLD ပါတီဝင်တွေပါဒီသူတို့ပဲပြောနိုင်နေမယ်ဒါပေမဲ့ကျွန်တော်နားလေဘလောက်က NLD အစိုးရ NLD အနေနဲ့ပေါ့နော်ဒီဖွဲ့စည်းပုံ2008အခြေခံဥပဒေဆိုတာကဟုတ်ပုံမှန်လေးပြောရင်တော့အရင်ဒါဒါစစ်အာဏာရှင်တွေစိတ်ကြိုက်ဆွဲထားတဲ့ဟာပြည်သူလူထုကဘယ်လောက်ရာခိုင်နှုန်းထောက်ခံလဲဘာညာဆိုပြီးလက်ဒါတွေကလည်းတကယ်မဟုတ်ပါဘူးတကယ်လို့ပြည်သူလူထုကထောက်ခံတယ်လို့ပြောလို့ဆိုရင်အခုပြည်သူလူထုအဆုံးချက်ကိုပြန်ခိုင်ယူမယ်ဆိုရင်လက်ဒါမျိုးလည်းလက်ခံတာမျိုးလည်းမရှိပါဘူးအဲဒါဒါခဏထားလိုက်ပေါ့နော်အဲ့တော့ဒီစာအုပ်အစိမ်းထဲမှာဒီကုဏတော်က2008ဖွဲ့စည်းပုံထဲမှာဒီမိုကရေစီမဆန်တဲ့တကယ်လို့ဟိုဥစ္စာပေါ့နော်တိုင်းလာဖို့ဟိုမသိတဲ့အထဲမှာကုဏတော်ကဒီကာလုံဖွဲ့စည်းပုံကလည်းတခုအပါဝင်ပဲအဲ့တော့တစ်ဖက်က NLD ကသူကဘာလုပ်ရကြလဲလို့ကျွန်တော်နားလေတော့ဆိုရင်ဒီဖွဲ့စည်းပုံအခြေခံဥပဒေကိုလည်းသူကလိုက်လာရတယ်။လိုက်လာတဲ့ခါကျတော့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါတာကမြို့သားကာကွယ်ရေးနဲ့လူမျိုးရေးကောင်စီဖွဲ့စည်းခြင်းဆိုတာပဲသူကပါတယ်။ဘယ်သူနဲ့ဖွဲ့စည်းတယ်ဆိုပြီးတော့မှအဲ့ဒီတော့အဲ့ဒီကာလုံကနေပြီးတော့မှအစည်းအဝေးကိုဘယ်လိုခေါ်ရမလဲဒုမုံဥပဒေတစ်ခုဆက်ပြီးတော့မှပြထားရမယ်ဒီတိုင်းလုပ်ရမယ်ဆိုတော့ဒါမပါဘူး။ပါတဲ့ဥစ္စာကတော့အဲခုနကပြောသလိုလူမျိုးရေးပေးခြင်းနဲ့ဆိုရင်သမ္မတကဒါအတိအကျယူပြီးတော့မှဒါကလူမျိုးမျိုးပေးနိုင်တာရှိတယ်။တော့အရေးကြီးတာတစ်ချက်ကတော့အဲ့မှာဘာပါလဲဆိုတော့တမလောကာကွယ်ရေးဦးစီးချုပ်ကိုခန့်တဲ့စီမှာအဲကိုရတော်ကဒီကာလုံရဲ့အဆိုပြုချက်နဲ့ထောက်ခံချက်နဲ့ဒါနိုင်ငံသမ္မတခန့်ရမယ်ဆိုတော့ဒီလောက်ပဲပါတယ်။ပါတဲ့ခါကျတော့လောဆယ် NLD ကနေပြီးတော့ဒီအမျိုးသားကာကွယ်ရေးနဲ့လူမျိုးရေးကောင်စီအစည်းအဝေးတွေတွေမခေါ်တာကဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆက်ကျင်ခြင်းမရှိဘူး။အဲဒါပေမဲ့ကိုရတော်ကပြောသလိုပေါ့နော်။တမလောဘက်ကတော့အခုပြောလာတယ်။ပြောလာတဲ့ခါကျတော့ဒါကလည်းဟုတ်တယ်လားရှင်းလင်းဝဲမှာပြောတာအဲ့ဒီမှာဒါ NLD ဘက်ကလည်းပြန်ပြောတာကြီးရှိတယ်ကျွန်တော်နားထောင်တော့ဆိုရင်ဟုတ်ပြီကာလုံစည်းဝေးကိုခေါ်ခြင်းနဲ့ဘာကြောင့်ခေါ်ခြင်းလဲဘလို့ပါညာဆိုတာဒီကာလုံစည်းဝေးထဲမှာကာလုံထဲမှာဆိုရင်တမတော်ကဝီဦးကြီးချုပ်လည်းပါတယ်ဒုသမ္မတတယောက်လည်းပါတယ်တမတော်ဘက်ကနေပြီးတော့မှဒါခန့်အပ်ထားတာဆိုတော့သူတို့ကနေပြီးတော့မှတင်ပြပိုင်ခွင့်ရှိတယ်အတင်ပြတယ်ဆိုရင်ဒီဘက်ကလည်းသမ္မတကလည်းဒါလိုအပ်တယ်ဆိုရင်သူခေါ်ပေးပါပဲဒါပေမဲ့အဲ့ဒါမရှိသေးတဲ့ခါကျတော့ဒါမခေါ်တာပေါ့နော်ဟုတ်ပြီအဲ့ဒီစားခေါ်ဖို့ဆိုဘာအကျိုးကြောင်းလဲကိုတော့ကပြောတဲ့ကာလုံအာလိစင်လို့ပါပြောကျွန်တော်သိတော့နားမလည်ဘူးဥမ္မမပြောတာအပြီးတော့ကအခုကာလုံကိုချက်ချင်ဖို့ကိစ္စကြီးอ่ะဥမ္မမပြောတော့ကိုတော့ကပြောသွားတယ်သူမသိပါဘူးတဲ့အဲ့ဒီဥစ္စာကတကယ်တော့လွတ်တော်ထဲမှာအကုန်လုံးကိုလွတ်တော်အမတ်ဒီအကုန်လုံးဖြတ်ဝေထားပြီးသားပဲဒီခံကျိုးကတင်ပေးတယ်တမတော်ကလည်းအကုန်လုံးထောက်ခံလာတယ်ဟုတ်တယ်ဥမ္မမပြောလက်မှတ်မထိုးလို့သူမသိဘူးလို့တော့သူငင်းသွားတာပေါ့နော်ဒါပေမဲ့အဲ့ဒီမှာကတော့ဘာတွေတော့ပါလာကြလဲဆိုတော့ဒီကာကွယ်ရေးနဲ့လုံခြုံရေးကောင်စီနဲ့ပတ်သက်ပြီးတော့မှအဲဒီဥစ္စာကပေါ့နော်ဟိုဗါလဲအစည်းအဝေးကိုဘယ်လိုလုပ်ရမလဲဆိုတဲ့ဟာတွေပါလာတယ်ပြီးတော့မှလွတ်တော်ကိုပေါ့နော်ပြန်ပြီးတော့မှအချက်သိမှုစစ်မဖြစ်နိုင်ငံတော်သမ္မတကိုအကြံပေးမဲ့ကိစ္စတွေပါလာတယ်အဲ့ဒီမှာကိုလည်းတော့ပြောတယ်ဥမော်မြင့်ပြောတယ်ဟိုမဲခွဲတာတော့မခွဲတာတော့ဆိုတဲ့ကိစ္စပါဒီမှာပါလာပြီအဲ့မှာဘာပါလာလဲဆိုတော့ကောင်စီအစည်းအဝေးဆုံးဖြတ်ချက်များချမှတ်ရတယ်လေကောင်စီဝင်အားလုံးကြီးဆန္ဒသဘောထားကိုအလေးထား၍အဆုံးချက်ကိုနိုင်ငံတော်သမ္မတကပေးရပြီတဲ့ဒါရောဒါအတီဖြစ်ပြီးတဲ့ဟာတော့မဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့နားလည်လို့ရတာကတော့ဒီခိုင်ဖြူပါတီနဲ့တမတော်ဘက်ကအလိုဆန္ဒကအဲ့တိုင်းရှိနေတယ်ဆိုတဲ့သဘောပဲကာလိုချက်ထွေခြင်းနဲ့သဘောတစ်ခုကတော့တိုက်ပြည်စီမံအုပ်ချုပ်ရေးမှာဒီတမတော်ကဟိုကနတော်ကလို့ပေါ့နော်ဟိုစင်ပြိုင်သဘောမျိုးတော့မဟုတ်ဘဲနဲ့ပို့ပြီးတော့လွှမ်းမိုးခြင်းတဲ့သဘောကြီးတွေ့နေရတယ်အဲ့ဒါကြောင့်ကာလိုကိုခေါ်ခိုင်းတဲ့သဘောပဲဥပမာဆိုရင်အခုဒရိလာရှင်းလင်းရေးမှာဆိုရင်ဘာပြောကြလဲဆိုတဲ့ခါကျတော့ကျုံဘာလဲလုံကြုံရေးညီညာရေးနဲ့ခြေဥပင်ခြေရေးဆွေးနွေးကြည့်နိုင်ရတယ်ဒါကြတော့ခြေဥပင်ခြေရေးဆွေးနွေးကြည့်နိုင်ဖို့ဆိုရင်ထွက်တော်ထဲမှာဒါအဲ့ဒီကဥဆောင်ပြီးတော့မှလုပ်နေတယ်တမတော်လည်းပါတယ်အဲ့မှာဆွေးနွေးကြည့်နိုင်လို့ရတယ်လေဒါနဲ့ပတ်သက်ရင်ဆိုလည်းဒီလိုပဲတမတော်ကိုယ်စားလှယ်တယ်ရောဟုတ်ကဲ့
ဟုတ်ကဲ့ဥစီဒါနဲ့ပတ်သက်ပြီးကျွန်တော်လည်းဖြတ်မိခြင်းတယ်ခုနကကျွန်တော်အဲ့မှာသတိထားမိတော့ဒီကိစ္စနဲ့ပတ်သက်လို့ပြောကြဆိုကြတဲ့ထက်မှာဟိုတလောကဒီပြည်သူပါတီကဥက္ကူကြီးကသတင်းတောက်တွေကိုပြောခဲ့တာတခုကျွန်တော်သတိထားမိတယ်ဒီကာလုံကအရက်ဖက်စစ်ဖက်ဆက်ဆံရေးအတွက်စုံကျဲဖြစ်တဲ့ဆိုရဲဟာမျိုးသူပြောသွားတယ်ဆိုလိုတာကအခုဖွဲ့စည်းပုံရတင်းမာနေတာစစ်တပ်နဲ့တချို့လွှတ်တော်တွေမှာတင်းမာနေတာဒီလိုမျိုးကိစ္စကိုလွှတ်တော်တွေပါထိတိုက်တွေ့မဲ့စာတော်ဆန်းစုကြည်နဲ့တက်ကြုံနဲ့ကိုတိုင်ထိတိုက်တွေ့နိုင်တဲ့ကာလုံထဲမှာဖြစ်ရှင်းရောမဖြစ်နိုင်ဘူးလားဒီလိုအမြင်နဲ့ပတ်သက်လို့ရောဥစုတော်မျိုးဘယ်လိုမြင်ပါလဲ
အဲကျွန်တော်ကတော့မမြင်ဘူးဘာဖြစ်လို့လဲဆိုတဲ့ခါကျတော့ဟိုတစ်ဖက်နဲ့တစ်ဖက်နဲ့နားလည်မှုတွေတိဆောက်ဖို့ဆိုတဲ့ဥစ္စာကဒီကာလုံခေါ်မှဆိုတာမဟုတ်ဘူးဥပမာဆိုတော့အခုဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးနဲ့ပတ်သက်ဖို့ဆိုရင်ဒီ NLD နဲ့တခြားဒီမိုကရေစီလိုလားတဲ့လူတွေနောက်ပြီးတော့မှဖက်ဒရယ်ပြည်ထောင်စုတိဆောက်ခြင်းနဲ့လူတွေကတောင်ဘက်ကိုသွားနေပြီးတော့မှ တမတော်ကအခုပြင်လာတဲ့ဒီဖွဲ့စည်းပုံပြင်ရင်းနဲ့ပတ်သက်ဟိုမြောက်ဘက်ကိုသွားနေတယ်။အဲဆိုတဲ့ခါကျတော့ဒီဒီကုဏတော်ကလို့ညှိနှိုင်းဆွေးနွေးမှုတွေဆိုတဲ့ဥစ္စာကနေရာတိုင်းမှာမူသဘောထားချပြီးရဲ့ဒါရှိဖို့လိုတယ်။အဲ့ဒါမရှိဘဲနဲ့ကာလုံမှာမှရှိမယ်ဆိုတဲ့ဥစ္စာကအဲ့ဒါတော့မဟုတ်သေးဘူး။ဒါအမှန်တကယ်ပြောဆိုချက်မဟုတ်ဘူးလို့ကျွန်တော်ထင်တယ်။အဲ့တော့အဲ့လိုမျိုးအခြေအနေတွေတွေ့နေရလေလေဒီကာလုံကိုခေါ်ဖို့ကိစ္စတွေပါလိဆိုတဲ့ဥစ္စာကိုဒီ energy ဘက်ကလည်းစဉ်းစားမှာမဟုတ်ဘူးဒီသဘောကိုကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော
်ပြည်စီရေးအတွက်ညှိနှိုင်းမှုတို့ရဲ့ဘာပြာဆိုတော့ကျွန်တော်ကပြောသလိုပဲချင်းဦးပြည်စီရေးနဲ့ပတ်သက်လို့တပ်မတော်ကဆက်တော်ထဲမှာဘယ်လိုမျိုးရပ်တည်နေတယ်လဲပြည်ထိုင်ပြည်ကဘယ်လိုရပ်တည်နေတယ်ဆိုတာတတိုင်းတပြည်လို့ဒါသိနေတာပဲဆိုတော့ခါကြတော့ဒီအကြီးကိုအဲ့ဒီမှာအဆင်မပြေဘူးဟိုကျွန်တော်ကလို့ဖြစ်နေတယ်ဒါကကာလုံကဖြစ်တယ်ဆိုတဲ့ဥစ္စာကကျွန်တော်ထင်တယ်ဒါမှန်တဲ့ယူဆမဟုတ်ဘူးလို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရှင်ချူလေးလိုင်းပေါ်မှာရှိလို့တို့အချိန်ပေးကြပါလေဦးမောင်မြင့်နဲ့ဦးစီသူအောင်မြင့်လေးလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်အရင်ဆုံးဦးညွတ်လှကိုဖိတ်ခေါ်ကြပါလေဦးညွတ်လှတူတူတုံနဲ့ဆွေးနွေးမိများလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အခုလက်တလောဖြစ်နေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းအကျင်းကတော့ဒီ NLD အစိုးရလွတ်တော်နဲ့ဗမာစစ်တပ်တို့ထိတိုက်တွေ့ကြပြီးဘောလို့ပြောရမှာဖြစ်ပါတယ် NLD အစိုးရအနေနဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးကိုလွတ်တော်ကနေမဖြစ်မနေကြိုးပမ်းနေချိန်မှာစစ်တပ်အနေနဲ့ဒါကိုဘယ်လိုကြော်လွှားတိုက်ဖြတ်ရမလဲဆိုတဲ့နီလန်တကူအဖြစ်ကာလုံအစည်းအဝေးခေါ်ဖို့တောင်းဆိုလာတာဖြစ်တယ်စစ်တပ်ကလွတ်တော်မှာမလွှားမိုးနိုင်တော့လွတ်တော်ကိုကောက်တာလုံနိုင်မှုကာလုံကနေလွှမ်းမိုးတိုက်ဖြတ်ဖို့ကြိုးစားလာတာဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ကာလုံခေါ်ရင်9မဲ6မဲနဲ့တက်ကနိုင်မှာပဲဒီတော့ကာလုံအားနဲ့လွတ်တော်ကိုအယုံကြည်မရှိအဆိုတင်ပြီးတော့လွတ်တော်ကိုပါချက်သိမ်းမှုစီစဉ်လာတာဖြစ်ပါတယ
်။
ဒါမဖြစ်သင့်မဖြစ်တိုက်တဲ့ဆိုးရုပ်တဲ့အရာစီဖြစ်ပါတယ
်။ဟုတ်ကဲ့ဦးညလာကျေးဇူးပါကျွန်တော်နောက်ထပ်သတင်းရှိသူဖိတ်ခေါ်ကြမှာလေဦးတန်းမောင်တူတူဆွေးနွေးမိများလို့ရပါတယ်
။အာ
ဟုတ်ကဲ့ဦးညလာပြောတာအမှန်ပါလေဗျာ။ဒီဒီစစ်စင်းမှုစစ်တပ်ကဦးနေဝင်တဲ့တက်ကတော့အလောက်မဆိုးရှိပါဘူး။အခုကစစ်ကောင်တွေပြင်းနေတာစစ်တပ်ကမရအရာအနည်းနဲ့ဖျက်တာပါ။ဒီကားလုံးခေါ်ဖို့တဲ့တော်ဆန်းစုကြည်ဆွေးနွေးမှုလည်းမပြောနဲ့လွတ်တော်ထဲမှာတော့ဆွေးနွေးလို့မရတာတော်ဆန်းစုကြည်ဟိုကားလုံးခေါ်ပြီးဆွေးနွေးမှုလည်းရှိတော့ရှိကြမှာကတော့အဆင်မပြေတာရှိအောင်က
ဟုတ်ကဲ့
တော့ပါပဲ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ပင်နယ်ဆွေးနွေးတဲ့ဥမောင်မြင့်ကိုပြန်ဖိတ်ခေါ်ချင်ပါတယ်ကျွန်တော်ခုနကဥစီသူအောင်မြင့်ပြောသွားတဲ့စကားတွေပေါ်မှာဥမောင်မြင့်ပြန်ပြီးတော့ဆွေးနွေးစရာရှိကောင်းရှိပါပါနောက်တစ်ခါသတို့ရှင်တွေပြောတဲ့အထင်မှာလေဒီကာလုံကုလို့ချက်တွင်လာတဲ့ကိစ္စကစစ်တပ်လွှမ်းမိုးဖို့ကြိုးစားရတယ်ဆိုတဲ့အမြင်လေးရှိတယ်ဥမောင်မြင့်ဒါနဲ့ပတ်သက်လို့ဘယ်လိုများတုံ့ပြန်ဆွေးနွေးလို့ပါလဲ
ဟုတ်ကဲ့ကျွန်တော်ကျွန်တော်နမတိကတော့ဥတည်စီသူအောင်မြင့်ပြောတဲ့ဟာပေါ့လေအဲ့တော့ဒီဖွဲ့စည်းပုံအခြေခံဥတည်ကဟိုတမတော်စုကလက်ထက်မှာဆွဲရဆိုတော့မှန်နေဒါပေမဲ့ကုသတယ်ဒီနဲ့ဒီကျွန်တော်တို့လူ့လူသားစာဖြစ်ရမှာပါတဲ့ကုသတယ်ဒီနဲ့ပညာရှင်ရဲ့ဆွဲကြတာဖြစ်ပြီးတော့မှညီဟောလည်းကျွန်တော်တို့ကဟိုပြည်သူ့ဆန္ဒခံယူတာပေါ့နော်ပြဿနာလို့တဲ့ခါမှာကုသနှစ်တသမာ၄ရှိရခိုင်တော့ကထောက်ခံတယ်ဆိုတော့ဒါဟာရက်ကော့ဒ်တွေဒါကိုညင်းလို့မရဘူးအဲ့လိုမျိုးညင်းနေဆိုလို့ရှိရင်တော့ကိုယ်စီသူအောင်မြင့်ရေအဲ့ဒါဆိုရင်2015ရွေးကောက်ပွဲကလည်းမမှန်ဘူးလို့ပြောမှာပေါ့လူတွေကဒါပေမဲ့ကျွန်တော်တို့2015ရွေးကောက်ပွဲမှာ NLD နိုင်ငံဆိုတာကိုလက်ခံတယ်လက်ဆိုင်နိုင်ငံဆိုတာလည်းလက်ခံတယ်ဒါပေမဲ့ပြည်ပေါ်အခြေခံဥပဒေကိုကျွန်တော်တို့ဒီဝက်ဆန်လုပ်တဲ့အချိန်လုံးကတော့ကုသနေပတ်မှာလက်ရှိရခိုင်လုံးကမေးပေးတဲ့လူတွေရဲ့ဒီရောက်ရခိုင်လုံးကထောက်ခံရတယ်ဆိုတာတော့လက်မခံလို့မရဘူးဒါဟာကိုကျွန်တော်နံပါတ်1ပြောချင်တာပေါ့နော
်ဟုတ်ကဲ
့အဲ့တော့နောက်တစ်ခုကတော့ဗာလဲဆိုလို့ရှိရင်တော့ဒီကလုံးခေါ်တာကပြည်သူ့အခြေခံဥပဒေပြင်ဖို့စသည်အဖြစ်ဒီလိုကိုယ်ကဥပဒေကြီးလိုပါတီကပြောတယ်ဆိုတာကိုကျွန်တော်စိတ်ဝင်စားပါဘူး။ဖွဲ့စည်းကလုံးကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရမယ့် platform လည်းမဟုတ်ဘူး။နောက်ကျန်းတရားလည်း mechanism လည်းမဟုတ်ဘူး။ဒါကိုကျွန်တော်လက်မခံဘူး။သို့တော့အခုကနိုင်ငံတော်တဝမ်းမှာပေါ့ဗျာ။ကျွန်တော်တို့ကအရှိဟောအနောက်ကိုတောင်ဝမြောက်ကိုအကုန်လုံးကပတ်လည်မှာမတိမငိမ့်နေဖြစ်လာတယ်။မတိမငိမ့်နေဖြစ်လာတယ်။အဲ့တော့ဒီဟာတွေကတကယ်တော့ပြောလို့ရှိရင်geopolitics เนี่ยကျွန်တော်တို့ကိုသူကအခုလုံးဝိုင်းပြုံလာတာကျွန်တော်တို့ကဆုံချက်ကြနေတယ်ပေါ့အဲ့လိုအခြေအနေမျိုးမှာသမ္မတကိုနိုင်ငံတော်အတိုင်းအမြံကိုကျန်တဲ့ဒုတိယသမ္မတတယောက်ကိုကျန်တဲ့လူတွေကိုအခုလုံးကတကယ်ဟောပြောမယ်ဆိုလို့ရှိရင်ပညာတွေတက်ကြပါလိမ့်မယ်ဒါပေမဲ့လည်းစည်ရည်မြေနိုင်ငံရေးဒီဟာတွေပေါင်းစုံပြီးတော့မှကျွန်တော်တို့ခေါင်းကြီးကြီးနဲ့လူတွေ7ယောက်ပါတဲ့လူတွေကဖလေကြရင်းနဲ့တိုင်းပြည်အတွက်အကျိုးရှိရာရှိကြောင်းတိုင်းပြည်အတွက်ဟိုကာကွယ်ရေးအတွက်ဟုတ်ကြင်းရည်ရဲ့အကျိုးရှိရာရှိကြောင်းကိစ္စတွေကိုဘာကြောင့်မလုပ်ချင်တာလဲတော့ဒါကိုကျွန်တော်ပြောချင်တာအဲဆိုသောသောကဥတန်းမောင်တို့ကျန်တဲ့လူတွေပြောတဲ့မဲခွဲ့မစွာတော့ဒါတော့ကျွန်တော်မပြောတော့ဘူး
ဟုတ်ကဲ့ခုနကလည်းဆင်းနေပြီးတော့ဟုတ်ကဲ
့ဒီကချင်းပြောလို့ရှိရင်ကျွန်တော်ကခဏနေပြောရမယ်ဆိုလို့ချင်းလမ်းပြီးစကားပဲကြောင့်မဲမခွဲ့ပါဘူးဆိုတော့ကျွန်တော်ကအထောက်အထားနဲ့ပြောထားပြီးကာလုံးကမဲခွဲ့ခဲ့တယ်ဆိုတာရှိလို့ချင်းကျွန်တော်ကိုပြောကျွန်တော်ဒီညမှာဟိုလက်သိခံသွားမယ
်
မဲခွဲ့ပါဘူးပြောတော့မဲခွဲ့မယ်ဆိုပြောတော့ဒီလူတွေအကြောင်းကိုကျွန်တော်တုံ့ပြန်စရာအကြောင်းကိုရှိ
ဟုတ်ကဲ့ပါခင်ဗျာဟုတ်ဥပ္ပ
ဘီဘီစီကိုလည်းကျွန်တော်ပြောချင်တာခင်ဗျားတို့အခုလို ဟိုဘက်ကမတော်တတ်ခြင်းနေနဲ့ဖိတ်ကိုရတဲ့ချာမှာနည်းနည်းဂုံဒီရရှိရတူဖိတ်ကိုပ
ါဟုတ်ကဲ့ဒ
ီမရှိရတူဖိတ်ကိုလို့ချင်းအဲ့ဒါကိုဒီတော်တတ်ကြရကြိုးလို့ချင်းကျွန်တော်တို့ကတုံ့ပြန်ပြောတဲ့ခါကျတော့ဘာဖြစ်လဲပြောတော့မြင်လည်းမမြင်ရဘူးဆိုတဲ့ခါကျတော့တော်တော်ပြောချင်တယ
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့က view ရပါဟိုကူဥပောင်မြေပြောတာ DVB ရဖြစ်နေလို့ဟုတ်ကဲ့
ဟုတ်ကဲ့ဆက်ဆံပါတယ်
ဟုတ်ကဲ့ကျွန်တော်ဥပောင်မြေခဏလေးကျွန်တော်ဟိုဟာဥစည်းစုံမျိုးကိုပြန်ဖိတ်ခေါ်ချင်ပါတယ်ခုနကကျွန်တော်အချိန်နဲ့စိတ်ကန်ဒီလို့ဥမောင်မျိုးခုလို့ပြောပြတာကျေးဇူးပြချင်ပါဥစည်းစုံမျိုးခုနကဥမောင်မျိုးပြောသွားတဲ့အထဲမှာပါပါတယ်ကာလုံကအဓိကတော့ဒီဒေသကကိစ္စတွေမှာလုံခြုံရေးအရာမြို့သားလုံခြုံရေးအရာကိစ္စမှာစဉ်းစားချက်ဆိုလို့ရှိရင်တက်ကြီးရဲ့စဉ်းစားချက်ပူပါဖြစ်တယ်ဆိုရအားသာချက်လူတယ်ဆိုရဟာမျိုးသူပြောသွားပါတယ်ဥစည်းစုံမျိုးအတုံးပြန်ချက်သိချင်ပါတယ
်ဒီဟာနဲ့ပတ်သက်ရင်ခုနကတော့ပြောသလိုပဲဟိုဘာကြောင့်ဒီ7ယောက်ဖြစ်ရတာလဲအဲ့တော့တကယ်တကယ်ကြားတဲ့ခါကျတော့ဟိုပြီးခဲ့တဲ့ရခိုင်အရေးဒီပိုင်းဖြစ်တဲ့အချိန်မှာနိုင်ငံတော်သမ္မတဦးဆောင်ပြီးတော့မှအစိုးရအဖွဲ့ရောအခုနကတော့လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရောပါတဲ့ဒါအစည်းအဝေးတွေဒါလုပ်ခဲ့တာပဲဆိုတဲ့ခါကျတော့အဲ့လိုဟာမျိုးတွေကဆိုရင်ပိုးတော်တာပြီးတော့ဟိုပြင့်စုံအောင်ပဲဆိုအဲ့လိုအစည်းအဝေးတွေရှိနေပြီးဆိုရင်ဒါကာလုံကိုခေါ်ဒီဖြစ်စီမခေါ်ဒီဖြစ်စီဒါဘာမှဟိုသိကြတော့လိုအပ်ချက်မရှိပါဘူးဒါခုနကတော့ပြောသလိုပေါ့အဲဒီကတော့ဒီဒါဆိုဖွဲ့စည်းပုံကိုကျွန်တော်တို့ကဟိုငင်းတို့တစ်ခါပြန်ပြီးတော့ဖြစ်နေအောင်ပဲဟိုတော့မဲထဲခဲ့တယ်ဒါဘယ်လောက်မှလုခဲ့လဲဆိုတဲ့ဥစ္စာကဒါကြီးကတော့ဒီလိုပဲပြောရင်တော့ကိုရဲကပြောသလိုပေါ့ဒါနောက်ဆုံးလူတို့ကထောက်ခံတတ်ဆိုရင်အခုအချိန်မှာဒီဖွဲ့စည်းပုံခြေကဥပဒေနဲ့ပတ်သက်ပြီးတော့မှလူတို့ကပြန်ပြီးတော့မှလိုချင်တယ်ဆိုရင်ဘာဖြစ်လို့ဒါကြီးကိုရင်းပယ်နေရတယ်လဲပေါ့နော်အဲဒီသဘောပဲပြောဖို့ရှိပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အတိုင်းလီလိုက်စီစဉ်အချိန်စစ်တော့လို့ပါပါဝင်ဆွေးနွေးပြီးတဲ့ဒီကျန်ခိုင်တဲ့ပုံမျိုးပါတီကဒီကုစလေဥမောင်မြစ်ကိုတော့တရင်တောက်ဦးစစ်စုအောင်မြစ်ကိုကျေးဇူးအများကြီးတင်ပါတယ်တော်ရှင်တွေကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒါရိုက်လီလိုက်အစီအစဉ်ကိုတော့ဒီမှာပဲရန်နာကိုပြပါခင်ဗျာ